မဘာသာလို့ခေါ်တဲ့အမျိုးဘာသာသာသနာဆောင်ရွက်ရေးအဖွဲ့ဝင်တန်ခါတော်တွေတီလာရှင်နေတဲ့ဒီအဖွဲ့ကိုထောက်ခံသူတချို့ဟာမနစ်စနေနေ့ကအင်းစိန်မြို့နယ်အတွင်းမှာရှိတဲ့အောင်ဆန်းတော်ရတပ်ဦးကျောင်းတိုင်မှာဆွေးနွေးပွဲကျင်းပခဲ့တာမှာတက်ရောက်သူပေါင်းထောင်နဲ့ချီရှိခဲ့တယ်လို့ဆိုပါတယ်လူမျိုးရေးဘာသာရေးတင်းမာမှုတွေဖြစ်ပေါ်အောင်လုံဆောင်ဟောပြောတယ်လို့ဆွဆွဲခံနေရတဲ့မဘာသာအဖွဲ့ဟာတန်ခါအဖွဲ့အစည်းအခြေခံစည်းမျဉ်းလှုပ်ထုံးလုပ်နည်းတွေနဲ့ညီညွတ်ချင်းမရှိကြောင်းဆုံးဖြတ်ထားပြီးဖြစ်တဲ့အတွက်မဘာသာအဖွဲ့ဟာတရားမဝင်အဖွဲ့အစည်းဖြစ်တာကြောင့်ဇူလိုင်လ15ရက်နေ့မတိုင်ခင်ဒီအဖွဲ့ကိုဖျက်သိမ်းပေးဖို့မဟာနာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးပြင်စမအထူးအစည်းအဝေးကမေလ23ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်ထားပြီးနောက်မှာဒီစည်းအဝေးပဲကျင်းပတာပါမဟာနာရဲ့ဆုံးဖြတ်ချက်အပေါ်အဖွဲ့ဝင်တွေကိုအသိပေးရှင်းလင်းဖို့အတွက်မဘာသာအဖွဲ့ဗဟိုဥက္ကဋ္ဌဗဒန္တတီလောကဘီဝန်တာကဒီစည်းအဝေးပဲခေါ်ယူလိုက်တာလည်းဖြစ်ပါတယ်မဟာနာရဲ့ဆုံးဖြတ်ချက်ကြောင့်မဘာသာ၄နှစ်ပြည့်နှစ်ပတ်လည်ညီလာခံကိုမကျင်းပနိုင်တော့ကြောင်းလဲစနေနေ့ကကျင်းပတဲ့မဘာသာစည်းအဝေးပဲဖိတ်ကြွားလာမှာဖော်ပြထားပါတယ်မဘာသာဥက္ကဋ္ဌဆရာတော်ဗဒန္တတီလောကဘီဝန်တာကတော့မဟာနာနဲ့မဘာသာကွဲအောင်ကြံစီနေသူတွေရှိနေပြီးမဘာသာနာမည်မသုံးဖို့ဆုံးဖြတ်ချက်မှာနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကအဓိကတည်ခံမဟုတ်ဘူးလို့စနေနေ့ကကျင်းပတဲ့ဇီဝဘွဲမှာမိန့်ကြားခဲ့ပါတယ်မဘာသာအဖွဲ့ကိုတရားမဝင်အဖွဲ့စီအဖြစ်မဟာနာကကြီးညာထားပေမဲ့လည်းသူတို့အဖွဲ့ကိုဖျက်သိမ်းသွားမှာမဟုတ်ဘူးလို့ဝါရင်မဘာသာဆရာတော်တပါးရဲ့ပြောကြားချက်ကိုကိုကာပီ AP သတင်းမှာဖော်ပြထားပါတယ်